ဆီးရီးယားနိုင်ငံကရှီဟောင်းမြို့တော်ဖာမာယာကိုအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကပြန်လည်သိမ်းပိုက်လိုက်ပြီလို့ဆီးရီးယားရေစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။လေကြောင်းကနေတိုက်ခိုက်မှုတွေရှိနေပေမဲ့ဆီးရီးယားစစ်တပ်တွေမြို့တောင်ပိုင်းကနေဆုတ်ခွာသွားပြီးတဲ့နောက်မှာအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကတမျိုးလုံးကိုပြန်လည်သိမ်းယူနိုင်ခဲ့တယ်လို့ဗီတင်အခြေဆိုင်ဆီးရီးယားလူ့အခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကရာမီအက်ဒဲရာမန်ကပြောပါတယ်။ဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းမှာတော့မြို့ထဲကအစ္စလာမ်ရဲ့အစွန်ရောက် IS တွေကိုရုရှားတို့ကလေကြောင်းကနေအကြိမ်60ကျော်တိုက်ခိုက်ခဲ့တာလို့လဲဆီးရီးယားရေစောင့်ကြည့်ရေးဖွဲ့နဲ့ရုရှားကာကွယ်ရေးဝန်ကြီးဌာနတို့ကပြောဆိုပါတယ်။ပါမာယာမြို့ရင်းကိုဝင်ရောက်ဖို့အစွန်ရောက်အဖွဲ့ကတိုက်ခိုက်မှုတွေစတင်ခဲ့ပြီးမကြခင်မှာပဲလေကြောင်းကနေတိုက်ခိုက်ခဲ့တာဖြစ်ပါတယ်။မြို့ပြင်မှာတော့ဆက်ပြီးတော့တိုက်ခိုက်နေကြဆဲဖြစ်တယ်လို့လဲစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ရဲ့ကမ္ဘာရှေးဟောင်းအမွေအနှစ်စည်းရုံးဝင်ပါမာယာမြို့တွင်းကစစ်သွေးကြတွေရဲ့စခန်းတွေရေနံတွေနဲ့တိမ့်ဖိုက်ထားရနေရာတွေကိုပိတ်မှတ်ထားပြီးလေကြောင်းကနေ64ကြိမ်တိုက်ခတ်ခဲ့တာလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကကြေညာချက်ထုတ်ပါတယ်ပါမာယာမြူရင်းကအကြမ်းဖက်သမားတွေကိုလေကြောင်းကနေတိုက်ခိုက်မှုကိုဆီးရီးယားအစိုးရတပ်တွေကတညာလုံးအထောက်အကူပေးခဲ့တယ်လို့လည်းရုရှားကာကွယ်ရေးဝန်ကြီးဌာနကြေညာချက်ကဖော်ပြပါတယ်။တိုက်ခိုက်မှုအတွင်းစစ်သွေးကြ300ကိုတုတ်တင်ခဲ့ပြီးတင်ကား70စင်းနဲ့ကား30စင်းကိုဖျက်ဆီးနိုင်ခဲ့တယ်လို့လည်းရုရှားကပြောပါတယ်။